အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာဆန္ဒရှိနေဆိုရင်သူ့အနေနဲ့ဆွေးနွေးပွဲပြုလုပ်ဖို့အသင့်ပါပဲလို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာချက်တွေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ထရမ့်ရဲ့ဒုတိယအကြိမ်သမ္မတရွေးကောက်ပွဲမဲဆယ်ပွဲဟာအမေရိကန်နဲ့ရုရှားကြားဆက်ဆံရေးကိုရှုပ်ထွေးစေလိမ့်မယ်လို့တက်ဆကြောင်းလည်းပြောပါတယ်။သမ္မတထရမ့်ကသူ့နဲ့ပူတင်တို့ဟာဒီလာတဲ့ဂျပန်မှာချင်းပါမယ် G20 ထိပ်သီးညီလာခံမှာတွေ့ဆုံဖို့မျှော်လင့်ကြောင်းပြောခဲ့တာပါ။ဒါပေမဲ့ရုရှားဆိုတာဘက်ကတော့အခုလိုတွေ့ဆုံဆွေးနွေးဖို့ရသူတို့ကိုတရားဝင်ဖိတ်ကြားချက်အခုထိမရသေးဘူးလို့ဆိုပါတယ်။ရှီးရီးယားကနေယူကရိန်းရေးကိစ္စတွေအပြင်အမေရိကန်နိုင်ငံကြီးမှာရုရှားကိုဂျောင်းဝင်ဆက်ဖက်တယ်ဆိုတဲ့ဆက်ဆွဲချက်တွေတော့ကြောင့်အမေရိကန်နဲ့ရုရှားတို့ကြားဆက်ဆံရေးဟာတင်းမာနေဆဲဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးမှာရုရှားဘက်ကဆက်ဆံမှုမရှိပါဘူးလို့ရုရှားကညင်းဆိုပါတယ်။ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတဖြည်းဖြည်းဆိုးတဲ့ဆိုးလာနေတယ်လို့ဒီလဆော့ဘန်ကပူတင်ကပြောခဲ့ပါတယ်။ကျတဲ့ရင်းနေကြည့်လို့တဲ့သူရဲ့ပြည်သူနဲ့နှစ်ဆင်အနေဖြင့်အစီအစဉ်မှာအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ရှိမရှိနိုင်မြန်းချက်အတွက်သူကဆွေးနွေးပြောဆိုမှုကအမြဲပြည်သူဘောဆောင်တဲ့အတွက်ဆွေးနွေးရေးအမြဲတောင်းဆိုကြောင်းဖြေကြားခဲ့တယ်လို့အမေရိကန်ဘက်ကစိတ်ဝင်စားကြောင်းပြမယ်ဆိုရင်သူ့ဘက်ကဆွေးနွေးဖို့အသင့်တယ်လို့ပြောပါတယ်